ဆရာမမနေ့ကတော့လွှတ်တော်မှာဒီရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ဒီပွင့်လင်းမြင်သာမှုရှိဖို့အတွက်ကိုပြန်ပြီးတော့ဒီတင်လာခေါ်ယူပေးဖို့နဲ့ပတ်သက်ပြီးတော့ပြောဆိုခဲ့လို့သိရတယ်ပါဆရာမအခြေအနေလေးသိပြသည်ခင်ဗျာ
ကျမကရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာကျော်ကသူ့ရဲ့အကစားကွင်းကြီးခေါ်ထုတ်ရေးစီပေါ့နော်ဆွေးနွေးတဲ့အချိန်မှာကျမကဝင်ပြီးတော့ထောက်ခံဆွေးနွေးရတယ်ထောက်ဆိုးရလက်ထက်မှာအကစားကွင်းကြီးဆုံးရှုံးသွားခဲ့တယ်ဥပမာဆိုရင်တိမ်ကြီးကွင်းဒါတိမ်ကြီးကွင်းဆိုဟိုး20ကျော်လုံးကဆိုလို့ရှိရင်ဒါဘလုံးကွင်းနေလည်းရက်တည်ကြတာပေါ့နော်တခါစာဝင်ရပြေကွင်းဆိုလည်းဘလုံးကွင်းနေလည်းရက်တည်ကြတာပေါ့နော်အဲ့တော့ဒီကွင်းတွေကဒီအစိုးရလက်ထက်မှာဆုံးရှုံးသွားတယ်ဥပမာဆိုရင်တိမ်ကြီးကွင်းကိုစစ်မြေစီမံကိန်းထောက်မယ်ဆိုတော့စင်တာခေါ်တယ်ကုမ္ပဏီ50ခုမှာတစ်ခုကိုရွေးပြီးတော့ပေါ့နော်ဒီနေရာမှာအစ်စ်မြေအင်အားစီမံကိန်းဆောင်ရွက်ဖို့ရွေးချယ်ရတယ်အဲ့ဒီတော့အဲ့ဒီနမူနာကိုယူပြီးတော့အခုလုပ်တဲ့ရန်ကုန်မြို့သစ်စီမံကိန်းမှာလည်းစင်တာပေါ်ပြီးတော့ပုံလင်းမြင်သာမှုအစ်စ်မြေလုပ်တင်တယ်နောက်ပြီးတော့ဒီစီမံကိန်းကိုလည်းလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးပြီးတော့လွှတ်တော်မှာဆုံးဖြတ်တင်တယ်ဆွေးနွေးခွင့်ပေးတင်
ဆရာမဆွေးနွေးတဲ့အပေါ်ဒီလွှတ်တော်ဘက်ကဘယ်သူကပြန်ပြီးတော့ဖြေကြားမျိုးရှိလဲမသိခင်ဗျာ
မြို့သစ်စီမံကိန်းအတွက်ကိုတော့ဘာမှမဖြေကြားဘူးနှုတ်ဆက်နေတယ်ဒီမှာဒါအခုဒုတိယအကြိမ်ပြောတာပေါ့နော်ဒါလွှတ်တော်ရဲ့ဒါသရုပ်ထားနေအစည်းအဝေးမှာဒုတိယအကြိမ်ဒီမြို့သစ်စီမံကိန်းကိုအတွက်ကိုပြောတာဒီမှာလွှတ်တော်ရဲ့ပထမဆုံးနေ့မှာဝန်ကြီးချုပ်ကတဝန်လွာကိုဖတ်ပြောအာဒီစီမံကိန်းကိုကြီးညာစဉ်ကလည်းဒီမှာချက်ချင်းမဲ့ထပြောတယ်ဒီတဝန်လွာကိုလွှတ်တော်ထဲမှာဝေပြီးတော့လွှတ်တော်ကုသလေတွေကိုဖတ်ပြဆွေးနွေးသိပါတယ်အဲ့တော့နှစ်ရက်ရှိပြီနှစ်ခါရှိပြီဒီမှာလွှတ်တော်မှာပြောပြီးသွားပြီပေါ့နော်အပြင်မဲ့ပထမဆုံးနေ့မှာလည်းလွှတ်တော်ဥက္ကဋ္ဌတစုံတရာမှတ်ချက်ဖြေကြားခြင်းမရှိဘူးသရုပ်ထားနေမှာလည်းအစိုးရအဖွဲ့ကဝန်ကြီးကပြန်ဖြေတဲ့အခါမှာလည်းအဲ့ဒီအကြောင်းမပါဘူးပေါ့နော်မဖြေဘူးပေါ့အဲ့တော့အစိုးရရောလွှတ်တော်ဘက်ကရောနှုတ်ဆက်နေတဲ့သဘောပေါ့နော်ဒီကိစ္စ
ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ရဲ့တဝန်လာတဲ့မှာရောဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဘယ်ဟာလေးကိုအဓိကထားပြီးတော့ပြောကြားထားမှာရှိလဲမသိခင်ဗျ။အ
တဝန်လာမှာကတော့ခုနကဟိုနေရာမှာပေါ့နော်ဒီက3000ရှိတဲ့မြေဧကကိုဒါ3နှစ်အတွင်း20000ခန့်လုံးပြီးအောင်မြို့သစ်စီမံကိန်းအကောင့်ထဲပို့ပါမယ်ဆိုအဲ့လိုဂျီဘူရဆန်ဆန်နဲ့ပြောအဲ့ဒီအခါမှာကုမ္ပဏီတစ်ခုကိုလုပ်ပိုင်ခွင့်ပေးမယ်ကုမ္ပဏီကဒါမြန်မာစီစနာမြို့သစ်စီမံကိန်းဆိုတဲ့နာမည်ပေါ့နော်နာမည်ကိုပြောပါမယ်စီမံကိန်းကိုစီမံကိန်းလုံခြုံမှုနဲ့မလိုလားအပ်တဲ့ကိစ္စတွေဖြစ်မှာဆိုလို့ပေါ့နော်ဒါကိုဖြည့်ဝတ်ထားရပါတယ်ဆိုပြီးတော့ပြောပါတယ
်ရန်ကုန်မြို့သစ်စီမံကိန်းကိုလုပ်မဲ့မြန်မာစီစနာမြို့သစ်များပိုင်ကုမ္ပဏီနဲ့ပတ်သက်ပြီးတော့ဆက်ပတ်လို့ဗာလီမြန်တည်ထားတာမျိုးရှိလဲမသိခင်ဗျာ
ကျမကတော့တရားဝင်ဘာမှသိမထားပါဘူးဒါပေမဲ့ပြင်မာတော့ channel မဂ္ဂဇင်းတွေမှာတော့အခုဆိုရင်တော်တော်လေးရှင်းနေကြပါပြီဒီကုမ္ပဏီဟာအခုမှမှတ်ပုံတင်အားပြီးတော့လုတ်ကင်ခင်းမရှိသေးတဲ့ကုမ္ပဏီလို့တော့ပြောပါတယ်ဘာပဲဖြစ်ပြောပေါ့နော်ကျမတို့ကဒီမြို့သစ်စီမံကိန်းတစ်ခုလုပ်ပြီးဥပဒေနဲ့အညီသိရတာတွေအများကြီးရှိတယ်နော်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကလုတ်ပိုင်ခွင့်ရှိတာမှန်တော်လဲပဲအခုကျမတို့အသိဖတ်လာတဲ့ပေါ့ကြွားရေးရှင်ပြိုင်မှုဆိုင်ရာဥပဒေတွေဘာတွေလဲညှိလားမညှိလားစစ်တော်ကိုယ်စားလှယ်ဖြစ်တဲ့
ဒီလိုမျိုးရန်ကုန်မြို့သစ်စီမံကိန်းတစ်ခုလုံးဒါတိတ်တဆိတ်လုတ်ဆောင်တဲ့အပေါ်ရောဆရာမတင်လည်းဘလို့များမှတ်ချက်ပေးနိုင်မလဲမသိခင်ဗျာ
ဒီအရင်ဒီတော့ကလည်းဒီလိုပဲပေါ့နော်စီမံကိန်းတွေဆောင်ရွက်လို့ရှိရင်လူထုကိုချမပြပဲနဲ့ဆောင်ရွက်ခဲ့တဲ့အစဉ်လာရှိနေတော့အရင်ခောက်ရိုးကျိုးနေတဲ့ပုံစံတိုင်းပဲဆောင်ရွက်တယ်လို့ထင်ပါတယ်။နောက်ပြီးတော့ဒီစီမံကိန်းထဲမှာကျမတို့ပြည်သူလူထုဟိုမသိရှိသင့်တဲ့ပေါ့နော်တခြားသောဟိုဒီဝက်ကိစ္စများစွာများရှိနေသလားလို့ကျမအနေနဲ့လည်းတွေးမိပါတယ်
။ဒီသမရဦးသိန်းစိန်စပြီးတော့တက်လာတော့ပြောတာရှိပါခင်ဗျာ။တန်ရှင်းသောအဆိုးအဝါပေါ့နော်။ကောင်းမွန်သောအုပ်ချုပ်ရေးစနစ်ပေါ့လေ။အဲ့လိုမျိုးသမရဦးသိန်းစိန်ကပြောထားတာရှိပါခင်ဗျာ။အခုလိုဒီစီမံကိန်းကိုဒီလိုမျိုးပွင့်လင်းမြင်သာမှုမရှိဘဲနဲ့လှုပ်ဆောင်လိုက်တဲ့ဟာကသမရအကောင့်ထဲပေါ်နေတဲ့စနစ်ကိုမရောက်ကြတယ်လို့ဒီဝေဖန်မှုတွေလည်းရှိပါတယ်ဆရာမ။ဆရာမကဘယ်လိုများသုံးသပ်မလဲမသိခင်ဗျာ
။ကျမလည်းဒီလိုပဲမြင်ပါတယ်။ဟိုသမရကြီးသွားနေတဲ့လမ်းကြောင်းပေါ့နော်။သွားနေတဲ့လမ်းကြောင်းကိုကျမတို့ရန်ကုန်တိုင်းဒေသကြီးသူရောက်ဖွဲ့ရာတောင်ပြောက်မှန်မှန်နဲ့နိုင်နိုင်တဲ့အနေအထားတော့ရှိပါတယ်။ပွင့်လင်းမြင်သာမှုအပိုင်းမှာရောတာဝန်ခံမှုအပိုင်းမှာရောတာဝန်ယူမှုအပိုင်းမှာရောကျမတို့ပြတ်တော်မှာမေးခွန်းများစွာထုတ်မြင်ရတဲ့အပိုင်း
။ဟုတ်ကဲ့ဆရာမဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လွှတ်တော်မှာဗာမြန်ဆက်ပြီးတော့ဆွေးနွေးဖို့ရှိလဲမသိခင်ဗျာ
။ကျမကစီမံသားရေးကော်မတီနဲ့ပတ်သက်ပြီးအရေးကြီးဆိုတခုတင်ပြီးပြီဆိုတဲ့အခါကျတော့နောက်တစ်ခါထပ်ပြီးကျမအရေးကြီးတခုတင်ရင်မကောင်းဘူးလေမရဘူးပေါ့နော်ဒီတစ်ယောက်ထဲကစစ်တော်ကိုသိပြီးအခွင့်အရေးယူပြန်ရကြတယ်။နောက်တစ်ချက်ကတချို့သောကိုယ်စားလှယ်တွေကိုအရေးကြီးဆိုဖြစ်တင်သွင်းပြီးတော့ဒါကိုဟိုအရေးယူဆိုင်ဖို့တိုက်တွန်းတော့လေပြဿနာကဘာလဲဆိုတော့ကျမတို့ကိုအဲ့ဒီတဝင်လွှာကိုလွှတ်တော်ကိုယ်စားလှယ်တွေတရားဝင်ဝင်ငှားထားတာမရှိဘူး။ဖတ်ပြတာပဲ။ဆိုတော့တရားဝင်ဝင်ငှားထားတဲ့တဝင်လွှာမရှိဘဲနဲ့ကျမတို့ကဒီမန်ကိန်းတွေအရေးကြီးအစိုးကိုလွှတ်တော်မှတင်သွင်းလို့မရဘူးဖြစ်နေတာနော်။အဲ့ဒါကျမတို့ကိုယ်စားလှယ်တချို့ရဲ့ပြဿနာပေါ့နော်
။လွှတ်တော်ရဲ့လှုပ်ထုပ်လုပ်နည်းရပါလေ။ဝန်ကြီးချုပ်ကပေးပို့လာတဲ့တဝင်လာတွေကိုလွှတ်တော်ကိုယ်စားလှယ်တွေနဲ့ကြားယူခွင့်မရှိ
ဘူး။တော့သိရှိခွင့်သိခွင့်ရှိတယ်လွှတ်တော်ရဲ့မှတ်တမ်းမှာရေးသွင်းရမယ်ပေါ့နော်ဒါပေမဲ့အဲ့ဒီနေ့ကတော့ကျမလွှတ်တော်ရဲ့မှတ်တမ်းမှာဒီသဝင်လွာတွေကိုရေးသွင်းတယ်လို့လွှတ်တော်ဥပဒေပြောတာကိုကျမမကြားခဲ့ဘူးလို့ပေါ့နော်အဲ့ဒီတော့သဝင်လွာကိုဖတ်ပြတယ်ပြီးရင်လွှတ်တော်မှတ်တမ်းထွက်လာရင်တော့ပါမလားမပါမလားဆိုတော့ကျမတို့ကြည့်ရမှာပေါ့နော်
ကျမကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့